လူမောင်ကိုကူးသူတွေကတဆင့်မလေးရှားနိုင်ငံထဲတရားမဝင်ဝင်ရောက်ဖို့ဆောင်းဆိုင်နေတဲ့မြန်မာနိုင်ငံသား89ဦးကိုထိုင်းရဲကဖမ်းဆီးလိုက်ပါတယ်။သူတို့ကိုထိုင်းနိုင်ငံတောင်ပိုင်းနရာတီဝက်ပြည်နယ်ထက်ပိုင်မြို့မှာဖမ်းမိသွားတာပါ။ထက်ပိုင်မြို့မှာရှိတဲ့အိမ်နဲ့အိမ်ကိုစနေနေ့ကဝင်ရောက်စီးနှင်းရှာဖွေရမှာအခုလိုဖမ်းမိခဲ့တာဖြစ်တယ်လို့နရာတီဝက်ဒူရဲချုပ်ကပြောပါတယ်။မြန်မာတွေကိုတင်ဆောင်လာတဲ့ကားမောင်းဆရာထိုင်းလူမျိုး၄ဦးကတော့ထွက်ပြေးလွမြောက်သွားတဲ့အတွက်လိုက်လံရှာဖွေနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံသားတွေကိုလူကုန်ကူးရမှာတင်ဆောင်လာတဲ့ pick up truck က3စီးကိုတော့ရဲကသိမ်းဆီးလိုက်ပါတယ်။ကနဦးစစ်ဆေးချက်တွေအရမြန်မာအုပ်စုဟာမလေးရှားနိုင်ငံထဲဝင်ရမယ့်အချိန်ကောင်းကိုစောင့်ဆိုင်းနေတာလို့ထွက်ဆိုကြပါတယ်။ဒီတော့အတွင်းလူမောင်ကိုကူးမှုကိုတားဆီးနိုင်ရေးအတွက်ထိုင်းအာဏာပိုင်တွေကနေစပ်တလျှောက်မှာကင်းလှည့်စစ်ဆေးတာတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့နရာတီဝက်ပြည်နယ်ဆိုင်ရာထိုင်းလီဒါအကြီးအကဲချလန်ပေါင်းကတတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ။